အာဏာရပါတီကြီးဖြစ်တဲ့ NLD အနေနဲ့ဒီဝင်ကြီးတွေခန့်အပ်ရမှာပွင့်လင်းမြင်သာမှုမရှိသလိုတိုင်းရင်းသားပါတီတွေနဲ့ထိတွေ့ဆက်ဆံမှုအားနည်းနေသေးတယ်လို့နိုင်ငံရေးလေ့လာသူတွေကဝေဖန်မှုတွေရှိနေတဲ့အကြောင်းကိုညံဝင်းအောင်ကပြောပြမှာပါရှင
်။နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်အရတိုင်းနယ်ပြည်နယ်ဒေသကြီးအစိုးရအဖွဲ့ရဲ့ဝင်ကြီးအဖွဲ့အမည်စင်းရင်အတော်များများထွက်ပေါ်လာပြီဖြစ်ပါတယ်။နိုင်ငံရေးပါတီကမဟုတ်တဲ့ပြင်ပပညာရှင်တွေတိုင်းသားပါတီကအကူအစလဲတွေနဲ့ဆစ်ဆစ်မျိုးဆက်နိုင်ငံရေးလှုပ်ရှားသူတချို့လဲဝင်ကြီးအဖွဲ့တွေပါဝင်လာကြပါတယ်။ဒီလိုဝင်ကြီးတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးချယ်ရမှာပွင့်လင်းမြင်သာမှုမရှိဘူးလို့နိုင်ငံရေးလှလသုံးသက်သူဒေါက်တာရန်မျိုးသိန်းကဆိုပါတယ်။
တိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးတွေကိုရွေးချယ်တဲ့နေရာမှာသိပြီးတော့ဖွင့်လင်းနေတာမှုတော့မရှိဘူး။အများစုကနေဆက်ပတ်သက်မှုနဲ့လက်သိညာစပေါ်ခေါ်တဲ့သဘောတော့တွေ့ရတယ်။ဥပမာပြင်ပကပညာရှင်တွေကိုဝင်ကြီးအဖွဲ့မှာခေါ်ယူထည့်သွင်းတဲ့နေရာမှာလည်းပဲအဲ့ဒီပညာရှင်တွေကိုဘလို့စံနှုန်းသတ်မှတ်ချက်တွေနဲ့ရွေးချယ်ခဲ့တယ်ဆိုတာကိုတိုင်းတိုင်းနဲ့ပြည်နယ်လူတော်ကိုယ်စားလှယ်တွေရောဝင်ကြီးတွေကိုယ်တိုင်ရောရှင်းရှင်းလင်းလင်းသိအောင်မရဘူး။အဲ့မဲ့ဟိုတိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးချုပ်နောက်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးအများစုကတော့လူရည်ကန်ရှိတဲ့ပုဂ္ဂိုလ်တွေအများစုလို့တော့သုံးသပ်လို့ရတယ
်။ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်လူဦးဖြစ်သူဦးစော်အေးမောင်ဟာရန်ကုန်တိုင်းအစိုးရအဖွဲ့ထဲမှာရခိုင်တိုင်းဒေသကြီးရဝင်ကြီးအဖြစ်ပြန်လည်အရွေးချယ်ခံရသူဖြစ်ပါတယ်။သူအများစုကတင်မြှောက်လိုက်တဲ့ NLD ပါတီအစိုးရမှာစိန်ခေါ်မှုတွေအများကြီးရှိနေတယ်ဆိုပေမဲ့တိုင်းသားဒေသတိုးတဲ့ဖွံ့ဖြိုးရေးကိုဘယ်လိုချင်းကလှုပ်ဆောင်သွားမလဲဆိုတာစောင့်ကြည့်ရအောင်မှာဖြစ်တယ်လို့ပြောပါတယ
်။ NLD ပါတီနေရာနဲ့သူ့မှာလည်းဒီစင်ခေါ်မှုတွေအများကြီးရှိတယ်။တိုင်းပြည်ဆင်းရဲမွဲတည်နေတာပေါ့အရင်ဆုံးထူထောင်အောင်မယ်။အကျဉ်းပြက်ချစားနေတာနှစ်ပေါင်းများစွာနော်ဒါတွေကိုသူကလုပ်ဖို့အတွက်ကသူ့မှာလည်းအားလိုတယ်။အားလိုတော့သူလည်းပဲသူ့ရဲ့ capacity သူ့ရဲ့ institution ကိုသူခိုင်မောင်းလုပ်ရမယ်။သူ့ရဲ့ platform ကိုခိုင်မောင်းပြီးဆောက်ရတာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ဘာမှတော့မားလည်းမှန်တယ်မဝေဘူး။အခုလာမယ့်အခင်းချင်းမှာသူတို့ရဲ့ဆောင်ရွက်ချက်ကိုပဲကြည့်ရမှာ။တိုင်းရင်းသားတွေပေါ်မှာဘယ်လိုမျိုးဆက်ဆံသွားမလဲဘယ်လိုမျိုးကျွန်တော်ရခိုင်ဒေသပြည်မျိုးတုတ်တက်အောင်ဘယ်လိုလုပ်ပေးသွားမလဲရခိုင်ဒေသမှာ power sharing လို့ social sharing တွေကိုဘယ်လိုမျိုးလုပ်သွားမလဲဆိုတာကိုပဲကျွန်တော်တို့ဒါစောင့်ကြည့်ရမှာဖြစ်ပါလိမ့်
။လက်ရှိရွေးချယ်ထားတဲ့တိုင်းနယ်ပြည်နယ်အစိုးရအဖွဲ့ထဲမှာတိုင်းသားပါတီကကိုယ်စားလှယ်တွေပါတယ်ဆိုပေမဲ့လက်တွေ့မှာတော့NLD ပါတီဟာတိုင်းသားပါတီတွေနဲ့ထိတွေ့ဆက်ဆံမှုအားနည်းနေကြောင်းဒေါက်တာရန်မျိုးသိန်းကထောက်ပြပါတယ
်။ပြည်နယ်အစိုးရအဖွဲ့တွေမှာတိုင်းသားလူမျိုးစုပေါ့လေ။ဥပမာ NLD ပါတီတွေကလည်းဖြစ်ဖြစ်မယ်။တိုင်းသားပါတီကလည်းဖြစ်ဖြစ်မယ်။အဲဒီပုံမျိုးတွေကိုနေရာပေးတာတော့တွေ့ရပါတယ်။အဲဒီ NLD ပါတီကရွေးချယ်တဲ့ဒီတိုင်းသားကိုယ်စားလှယ်တွေကအများစုကတော့အရှုပ်ရှင်းနေပါတဲ့ပုဂ္ဂိုလ်တွေချက်နေတာတော့တွေ့ရတယ်။တကယ်တမ်းကတော့ NLD ပါတီအနေနဲ့ဒီတိုင်းကနေပါတီတွေနဲ့ဒီတွေ့ဆက်ဆံမှုအပိုင်းကိုကြည့်မယ်ဆိုရင်တော့လက်ရှိချိန်မှာအားရစရာနည်းတယ်လို့ပြောလို့ရတယ်။အဲ့တော့လာမယ့်နှစ်တွင်းမှာ NLD ပါတီနေနဲ့ဒီကပ်ပို့ပြီးတော့ထိတွေ့ပြီးတော့ရှုံချင်မှုနားလည်မှုတည်ဆောက်နိုင်ဖို့လိုအပ်နေထုံးပဲလို့ပြောလို့ရတယ်ဗျာ
။တချို့ပြည်နယ်အစိုးရထဲမှာတော့ဒေသခံတိုင်းသားပါတီရဲ့ကိုယ်စားလှယ်တွေကိုဝန်ကြီးအဖြစ်ခန့်အပ်မှုနည်းပါတဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေစေဖြစ်ပါတယ်။ရခိုင်ပြည်နယ်အစိုးရမှာဝင်ကြီးဌာနခုနှစ်ခုအတွက်ဝင်ကြီးအမည်စင်းရင်တင်သွင်းရမှာဒေသခံရခိုင်မျိုးသားပါတီ ANP ရဲ့ကိုယ်စားလှယ်တဦးသာဝင်ကြီးအမည်စင်းရင်လည်းပါလာတာတွေ့ရပါတယ် NLD ပါတီအစိုးရကတော့အစိုးရအသုံးစိဖြတ်တောက်တဲ့အနေနဲ့ ARD တိုင်းမှာအရင်ကဝင်ကြီးဌာန73ခုရှိခဲ့ရာကအခုတော့ဝင်ကြီးဌာနကို10ခုအထိလျှော့ချလိုက်တာတွေ့ရပါတယ်ခင်ဗျာ